မဟာတဏိဒုက္ခကျောင်းတော်ပိုင်ဆိုင်မှုအငင်းပွားနေတာနဲ့ပတ်သက်ပြီးကျောင်းတော်မှာသတင်းသုံးနေတဲ့အင်္ဂလန်ဆရာတော်ဥဥဒရအပါဝင်တန်ခါ၅ပါးကိုဖမ်းဆီးခေါ်ဆောင်ခဲ့တာနဲ့ပတ်သက်လို့ကာယကံရှင်ဆရာတော်တွေကမဟာတန်ခါနာယကဥက္ကဋ္ဌအပါဝင်ဦးဆောင်တန်ခါတော်တွေကိုမတရားဖမ်းဆီးမှုနဲ့ဗဟန်းတရားရုံးမှာအမှုဖွင့်ခဲ့ပါတယ်။ဒါပေမဲ့အရင်ဆွဲဆိုထားတဲ့အမှုနဲ့ဆက်ဆက်နေတာကြောင့်ကာယကံရှင်တရားဆရာတော်တွေရဲ့ဥတိုက်လျှောက်လွှာကိုတရားရုံးကလက်မခံဘဲပယ်ချခဲ့ပါတယ်။အပြည့်အစုံကိုကိုစီသူကပြောပြပေးမှာပါ။
ဟုတ်ကဲ့ပါမဟာတန်ခါနာယကအဖွဲ့နဲ့ပြည်နှံဆရာတို့အကြားပိုင်ဆိုင်မှုငင်းပွားနေတဲ့မဟာတန်တိဒုက္ခကျောင်းတော်ကိုညအချိန်မတော်ဝင်ရောက်ဖမ်းဆီးခဲ့တာနဲ့ပတ်သက်လို့ဖမ်းဆီးခံခဲ့ရတဲ့ဆရာတော်တွေကဒီကနေ့ဗဟန်းမြို့နယ်တရားရုံးမှာမဟာတန်ခါနာယကအဖွဲ့ကိုအမှုဖွင့်ခဲ့ပါတယ်။ဒါပေမဲ့ဗဟန်းတရားရုံးကတော့တာမွေတရားရုံးမှာမဟာတန်ခါနာယကနဲ့ရင်ဆိုင်နေရတဲ့အမှုနဲ့အခုတရားစွဲတဲ့အမှုဟာဆက်ဆက်နေတာကြောင့်ဥတိုက်လျှောက်လာကိုပယ်ချခဲ့ပါတယ်။မတရားဖမ်းဆီးချုပ်နှောင်ခဲ့မှုနဲ့ကျောင်းတော်ကနေမတရားသဖြင့်ဖယ်ရှားခံခဲ့ရလို့တရားစွဲဆိုခဲ့တာဖြစ်ကြောင်းအင်္ဂလန်ဆရာတော်ဦးဒရာကအခုလိုမိန့်ပါလေ
။ပိုင်ဆိုင်ခွဲအတွက်ငင်းပွားနေတဲ့ကိစ္စနဲ့မှုနဲ့လုံးဝမသက်ဆိုင်ပါဘူး။သက်ဆိုင်တဲ့အမှုကတော့ဘုန်းကြီးတို့ကိုဒီဟွာပေါ့မတရားတားဆီးကန့်ကွက်မှုနဲ့မတရားဖမ်းဆီးချုပ်နှောင်ထားမှုတွေနဲ့ပတ်သက်တဲ့အဲ့ဒီအမှုနှမှုနဲ့ဘုန်းကြီးတို့တရားစွဲဆိုတာပါ။အဲတရားစွဲဆိုတာမှာနိုင်ငံတော်တန်ခါမာနာကဥက္ကဋ္ဌအပါဝင်အလှည့်ကြတန်ခါကြီးအဲ့ဒီဘုန်းကြီးတို့ကိုတတိယအဖွဲ့ဝင်ရဲ့15ပါးအပြင်ရန်ကုန်တိုင်းတန်ခါနာကဥက္ကဋ္ဌဦးအိတိဗလာရဲ့သူရဲ့ဒုက္ခရဦးခုဒဏ်နေကာရရဲ့တော့အကျိုးတော်သားပဲနောက်တစ်ခါမဟာသနိဒုက္ခအကြောင်းမှာတာဝန်ခံဆရာတော်ဆိုပြီးတော့သင်္นานမှုဆရာတော်အနေနဲ့နေတဲ့ဦးဇမိတာဖန်းစင်ခါတော့သူကိုယ်တိုင်လည်းပါပါတယ
်
အဲ့ဒီပုဂ္ဂိုလ်ကြီးရဲ့မတရားလုပ်မှုတွေကိုဘုန်းကြီးကဒါဟိုမတရားတာဖြစ်နေတဲ့အတွက်ကြောင့်ဘုန်းကြီးတို့ဒါဘုန်းကြီးကိုမတရားချုပ်နှောင်ထားတယ်မတရားတရားမှာသွားလို့မရအောင်ချုံနှောင်ထားတယ်ဖမ်းဆီးထားတယ်အတွက်ဘုန်းကြီးတို့ကဒါကိုတရားစွဲတာပါအဲ့တော့တရားစွဲတဲ့ခါကျတော့ဘုန်းကြီးတို့ဒီတရားရုံးကနေပြီးတော့ဒီစာကိုလက်မခံဘူးပေါ့လက်မခံဘူးလို့ပဲဒါရှင်းရှင်းပြောရမယ်သူရေးထားတဲ့အတဲကတော့တာဝန်ညွန့်နဲ့တရားရုံးမှာစစ်ဆေးတဲ့အမှုနဲ့ဆက်လျင်းနေတဲ့အတွက်ကိစ္စရမယ်နဲ့ဆက်ဆိုင်နေတဲ့အတွက်တာဝန်ညွန့်နဲ့တရားရုံးနဲ့စစ်ဆေးတဲ့အမှုနဲ့ဆက်လျင်းသည့်ကိစ္စရမယ်ဖြစ်၍ဥဒိုက်လျှောက်လွှာအားပြန်ပေးသည်ဆိုပြီးတော့အဲ့ဒီရုံးနဲ့တရားသူကြီးအဖွဲ့လို့ရံမြို့ဒီစာပေးပ
ါစီမံခန့်ခွဲရေးအရာတရားရုံးတွေကိုညွှန်ကြားထားတာကြောင့်အခုတရားစွဲဆိုတာကိုပယ်ချခဲ့တာဖြစ်ကြောင်းအင်္ဂလန်ဆရာတော်ရဲ့ရှေ့နေဖြစ်တဲ့တရားလွတ်တော်ရှေ့နေဦးတန်းထွန်းအောင်ကပြောပါတယ
် direct complaint နဲ့စွဲလိုက်ဒီလိုလုပ်ရမယ်လို့ဆိုတာစီမံခန့်ခွဲရေးအရာညွှန်ကြားထားတာတရားရုံးတွေညွှန်ကြားထားတာရှိတယ
်
အဲ့ဒီညွှန်ကြားချက်အရာဒါကိုပြန်ပြီးတော့ပေးတာပါတဲ့စွဲတာကိုပယ်တာမဟုတ်ဘူးတဲ့အဲ့တော့ဒီပုံမှာဥပဒေနဲ့ဆက်ဆိုင်ပြီးတော့ဆက်ပြီးတော့လုံးဆရာရှိနေလို့ပါတဲ့အဲ့လို
ပြောဗဟန်းမြို့နယ်တရားရုံးကအမှုကိုလက်မခံခဲ့ပေပယ်ချခဲ့ပေမဲ့တိုင်းခရိုင်အစင်းစင်ကိုဆက်လက်ရှောက်ထားသွားအောင်မှာဖြစ်ကြောင်းလဲဥဒရာကခုလိုမိန့်ပါတယ်မဟာတဏိဒုက္ခကျောင်းတော်နယ်ပတ်သက်ပြီးဒီနေ့ချိန်ထိတော့တာမွေတရားရုံးမှာရုံးတင်စစ်ဆေးဆဲဖြစ်ပါတယ်အမှုရဲ့လက်ရှိစစ်ဆေးနေမှုအခြေအနေတွေကိုတရားစွဲဆိုခံထားရတဲ့ဆရာတော်ဥဒရာကခုလိုမိန့်ပါတယ
်မဟာတဏိဒုက္ခရဲ့ဟိုပိုင်ဆိုင်မှုနဲ့အငင်းပွားပြီးတော့ဆွဲတာမဟုတ်ဘူးမဟာနာရဲ့အမိန့်အာဏာတွေကိုမလိုက်နာဘဲနဲ့လူချွတ်ပြီးတော့မှတရားစွဲဆိုတဲ့အမှုဖြစ်နေတာအဲ့ဒီအမှုပေါ့အခုကတော့တရားလူပုဂ္ဂိုလ်ဟိုစစ်စည်းဆုံးစစ်စည်းဆဲရှိသေးတယ်ဒါမပြီးသေးဘူးခွင်းတို့၅ပါးဆိုတော့အခု၂ပါးကတော့ခွင်းတို့ဟို၂ပါးရဲ့ကိုယ်စားလှယ်ပေါ့၂ပါးရ၂ပါးရဲ့ကိုယ်စားလှယ်ဖြစ်တဲ့ခွင်းတို့ရဲ့ရှေ့နေတွေကအဲ့ဒီပုဂ္ဂိုလ်တွေကိုခွင်းတို့ကိုယ်စားလေးညံ့နေတာတော့ကိစ္စပြီးသွားပြီကိစ္စပြီးသွားပြီဆိုတော့လေးညံ့တဲ့ကိစ္စပေါ့နော်တရားလူမေးတဲ့ကိစ္စဒါပေမဲ့နောက်တော့၃ပါးအတွက်စစ်စည်းနေတော့မှရှိသေးတယ်ဒါတော့မပြီးသေးဘူးပေါ့နောက်တက်သေးသေးဈေးရအောင်မယ်ဆိုတော့ဒါတော့ကြာမှသေးတယ်အဲ့ဒါမျိုးအများကြီးရှိပါဘူ
း2014ခုနှစ်ဇွန်လ17ရက်နေ့ဇွန်လ29ရက်နေ့နဲ့ဇူလိုင်လ4ရက်နေ့တို့မှာရုံးထုတ်စစ်ဆေးထားတဲ့တရားရုံးစစ်ဆေးမှုတွေအကြောင်းဆရာတော်ဦးဒရပြောသွားတာပါမဟာတဏိဒုက္ခကျောင်းတော်ဟာမဟာတန်ခါနာယကအဖွဲ့နဲ့ပြည်နှံဆရာတော်ဦးပညာဝန်တို့ကြားပိုင်ဆိုင်မှုအငင်းပွားနေခဲ့ပြီးတော့ဇွန်လ10ရက်နေ့မှာတော့ယာယီသတင်းသုံးနေတဲ့အင်္ဂလန်ဆရာတော်ဦးဒရအပါဝင်တန်ခါ5ပါးကိုအင်အားသုံးဖမ်းဆီးခေါ်ဆောင်လူဝတ်လဲစီခဲ့ပြီးတော့ကျောင်းတော်ကိုလည်းချိတ်ပိတ်ခဲ့တာဖြစ်ပါတယ်ခင်ဗျာ